မြန်မာဆိုရငင်းချမ်းရေးပေါ်ဆောင်ရေးကော်မတီနဲ့ကချင်လွတ်လပ်ရေးအဖွဲ့ KNU တို့ကြားတရုတ်နိုင်ငံရွှေလီမြို့မှာဒီလအတွင်းပြုလုပ်တဲ့ဒုတိယတကြော့တွေ့ဆုံဆွေးနွေးပွဲမနေ့ကပြီးဆုံးသွားပြီမဲ့ငင်းချမ်းရေးအတွက်အပြီးသတ်လက်မှတ်ရေးထိုးနိုင်တဲ့အဆင့်ထိတော့သဘောတူညီချက်မရခဲ့ကြပါဘူးစစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးခိုင်မာတဲ့အပြည့်ခတ်ရက်စရတဲ့အထိဆက်လက်တွေ့ဆုံဆွေးနွေးဖို့နဲ့ပရိပခဖြစ်နေတဲ့နေရာတွေကိုနှစ်ဖက်စောင့်ကြည့်ရေးအတွက်တော့သဘောတူညီခဲ့ကြပါတယ်ဆွေးနွေးပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ဒေါခင်ဆိုးဝင်းကရွှေလီကနေသတင်းပေးပို့ထားပါတယ်။နားဆင်ကြပါအောင်ရှင်
။ပြည်ထောင်စုအဆင့်ငင်းချမ်းရေးဖော်ဆောင်မှုအဖွဲ့ကိုယ်စားလှယ်နဲ့ KIO ကချင်လွတ်မြောက်ရေးအဖွဲ့ရဲ့ကိုယ်စားလှယ်ကြားမှာဒီနေ့ငင်းချမ်းရေးဆွေးနွေးပွဲစတင်ကျင်းပပါတယ်။စတင်ကျင်းပတဲ့အချိန်ကတော့မနေ့9နာရီလောက်ကဖြစ်ပြီးတော့အခုလက်မှတ်တကယ်ရေးထိုးနိုင်တဲ့အချိန်ကတော့ည12နာရီမိနစ်40ဖြစ်ပါတယ်။သဘောတူညီခဲ့တဲ့အချက်ကတော့ခိုင်မာတဲ့အပြစ်ခတ်ရက်စဲရေးကိုဆောင်ရွက်နိုင်သည့်အထိဆက်လက်ပြီးတော့အကောင့်ထဲပေါ်သွားဖို့သဘောတူညီမှုရရှိခဲ့ကြပါတယ်ရှင်
။တမရယုံဝင်ကြီးဦးအောင်မင်းဦးဆောင်နဲ့ပြည်ထောင်စုအဆင့်ငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုယ်စားလှယ်အဖွဲ့မှလိုက်ပါလာတဲ့ဒုတိယဗိုလ်ချုပ်ကြီးမြင့်စိုးကငင်းချမ်းရေးဆွေးနွေးပွဲရလဒ်နဲ့ပတ်သက်ပြီးအခုလိုပြောပါဗျ။အဲ့
တော့အဓိကဒီနေ့ရဲ့ရလဒ်ကတော့ဒါအပြစ်ခတ်ရက်စဲရေးနော်ခိုင်မာတဲ့အပြစ်ခတ်ရက်စဲရေးဆက်လက်ဆောင်ရွက်မယ်ဆိုတာကိုဒါနှစ်ဦးနှစ်ဖက်သဘောတူညီချက်ရတာဟာဒီကနေ့ဆွေးနွေးပွဲရဲ့အဓိကရလဒ်ပါပဲ။ဒါပေမဲ့လက်တလုံးကတော့ကျွန်တော်တို့ကဒီနှစ်ဖက်အပြစ်ခတ်ရက်စဲကြီးကိုဥတည်ပြီးတော့မှဆောင်ရွက်တာဖြစ်တော့ဟာလာဘယ်နေရာတွေမှာနော်အရေးကြီးတဲ့ဟာလာရှေ့တန်းနေရာတွေကိုကျွန်တော်ကဦးစားပေးပြီးတော့ဒီကနေ့ဆောင်ရွက်မှာ။ဒီတဲ့တဆင့်တဖေးဖေးနဲ့တက်လာတဲ့အခါကျရင်တော့နောက်ပိုင်းမှာတော့ဆက်ဆံရေးယုံလူဟာမျိုးတို့ဟာလာဒါတွေကတော့နောက်ပိုင်းမှာဆက်လက်ဖြစ်လာမယ်ဟာ
။ KIO ကချင်လူမျိုးရေးအဖွဲ့ကိုယ်စားလှယ်ဗိုလ်ချုပ်ကမ္ဘောကတော့နိုင်ငံရေးဆွေးနွေးပွဲတွေလုပ်နိုင်တဲ့အထိကြိုးစားသွားမယ်လို့အခုလိုမှတ်ချက်ပြပါတယ်
။အရေးကြီးတဲ့အချက်ကတော့ဒီကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာတဲ့အထိလုပ်သွားမယ်။ပြီးတော့ခိုင်မာတဲ့အပြစ်ခတ်ရက်ဆိုင်ရေးသဘောတူညီချက်ရတဲ့အထိဆက်လက်ဆောင်ရွက်သွားမယ်ဆိုတဲ့အချက်ကအရေးကြီးပါတယ်။ဒီနှစ်ချက်ပါအရေးကြီးတာ
။မလ၁၇ရက်နေ့တနင်္လာနေ့မှာတရုတ်နိုင်ငံကအာရှအဖြစ်လက်ခံကျင်းပပြီးတဲ့ဆွေးနွေးပွဲမှာနှစ်ဖက်အချိန်ယူပြီးအသေးစိတ်ညှိနှိုင်းကြရတာတွေရှိပါတယ်။အောက်ခြေတပ်ဖွဲ့တွေအထိညွန်ကြားချက်တွေရောက်ရှိနိုင်ဖို့ဆောင်ရွက်ရင်းနဲ့ပဋိပက္ခဖြစ်ပွားနေတဲ့ရှေ့ရန်စစ်မြေပြင်တွေမှာကွင်းစင်းလေးလာစောင့်ကြည့်နိုင်ရေးအတွက်နှစ်ဖက်အနီးကဆောင်ရွက်နိုင်ဖို့ညှိနှိုင်းစောင့်ကြရေးယုံတွေထားရှိဖို့ကိုလည်းသဘောတူခဲ့ကြပါတယ်
။ဒီနေ့ဆွေးနွေးပွဲမှာတော့နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေရင်းရင်းနှီးနှီးနဲ့ဆွေးနွေးသွားတာတွေ့ရပါတယ်။နောက်တစ်ကြိမ်ဆွေးနွေးမယ့်အစည်းအဝေးကိုတော့ဧပြီလ10ရက်နေ့မတိုင်ခင်မှာဆွေးနွေးသွားဖို့စီစဉ်ထားတယ်လို့သိရပါတယ်ရှင်။ဒီမှာခင်ဆိုးဝင်ရွှေလီမျိုးကနေသတင်းပေးပို့နေပါဗျ။